ရိုဟင်ဂျာဒုက္ခသည်တွေကိုနေရပ်ပြန်ပို့ရေးဟာဂုံသိက္ခာနဲ့အညီသူတို့သဘောနဲ့သူတို့ပြန်ပို့တာမျိုးဖြစ်ဖို့လိုအပ်တယ်လို့ရေရှည်အောင်မြင်အောင်လှုပ်ဆောင်နိုင်ဖို့လဲလိုအပ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကူညီရေးနဲ့နေရပ်ပြန်ပို့ရေးဆိုင်ရာကော်မရှင်နာမင်းကြီးမီဇန်နွာရာမန်ကအေဘရာသတင်းဌာနကိုပြောပါတယ်ဒုက္ခသည်ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ယုံကြည်မှုတည်ဆောက်ဖို့နဲ့ဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံမှုအာမခံဖို့ဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးကမြန်မာစစ်ကောင်စီကိုတောင်းဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ဒုက္ခသည်တွေကဟိန္ဒူနဲ့ရိုဟင်ဂျာစုပေါင်းတထောင်ကိုနေရပ်ပြန်လက်ခံဖို့မြန်မာစစ်ကောင်စီကစီစဉ်နေချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကသဘောထားထွက်ပေါ်လာတာပါ။နိုင်ငံသဘောတူညီချက်အရပထမတော့အဖြစ်ပြန်လက်ခံမဲ့လူစီရင်ကိုစီစစ်နေတဲ့အကြောင်းပြောဆိုပြီးအဖွဲ့ဝင်18ဦးပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့မလတတရပတ်ထဲကဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်ခင်ဗျာ